ကရင်ပြည်နယ် KNU တပ်မှ6ထိန်းချုပ်ရာဖပုံခရိုင်တွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မှ5တို့ဟာနေ့စဉ်နှီးပါတိုက်ပွဲတွေဖြစ်နေပါတယ်ဒီအတွက်ဖပုံမြို့ပေါ်ကဒေသခံတွေလည်းဘေးလွရာကိုထွက်ပြေးနေရသလိုဖေဖော်ဝါရီလ23ရက်နေ့မှာတော့မက္ကာဟဲရပ်ကွက်ကအိမ်မော်ကိုလက်နက်ကြီးတွေကျတဲ့အတွက်ဒေသခံတအူးသေဆုံးခဲ့ရသလိုတခြားဒေသခံတွေလည်းဒဏ်ရာရခဲ့ကြောင်းဖပုံမြို့ကတအူးကပြောပြပါတယ်
အတဆလီနေရကမာရီကျောင်းလည်းလည်းကြီးချီပါဆုံးသွားတယ်။မက္ကဟဲရက်ကွက်ဟုတ်ကဲ့မက္ကဟဲရက်ကွက်အိမ်ကိုထိတာ။အတဆလီနေရကမာရီကျောင်းလည်းလည်းကြီးချီပါခေါင်းထိပါတိပါဖြစ်နေတယ်ဖြစ်နေနေ့တိုင်းတနနက်ပြစ်တယ်။နေ့တိုင်းပြစ်တယ်ဟိုကတိုက်ပွဲမဖြစ်တော့သူတို့ညညပဲဆို6ပြည့်ရယူနေတူများအိမ်လိုလည်းမရဘူးအဲ့လိုမျိုးလေးအပြင်လမ်းထွက်မရခုကအိမ်ထဲမှာနေနေထိပါလား။အများကြီးပဲထွက်ပြေးကုန်ခုကလေးတနေ့တနေ့တရာကျော်နေရကျော်အဲ့လိုမပြေးနေရမကဟဲရလူချိုးချိုးဖြတ်ကြည့်ကုန်ပြီမနော်အိမ်မှာလူနည်းနည်းပဲကြံ့တော့တယ်လေအတက်ကြီးရွယ်ဦးတို့ဘာတွေကလုံးထွက်ပြီးကုန
် KNU ထိန်းချုပ်ရာတပ်မှ5ဖပုံခရိုင်နဲ့တပ်မှ3ခုလောက်မှာတော့နေ့စဉ်ဒီပါတိုက်ပွဲတွေရှိနေတဲ့အကြောင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေမကြာခဏထိခိုက်သေးဆုံးမှုတွေရှိနေတယ်ဆိုပြီး KNU ရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖလို့စောတော်နီကလည်းအခုလိုပြောပါတယ်
ကြမ်းမကြလဲရှိတာပေါ့လေအဲ့ဒါရွာပြည့်တဲ့နောက်ဟိုနှုတ်ဘူးသူသူပြင်ပေါ့နော်သူတို့ပြေးလာတဲ့နေရာကြည့်တာတကယ်ဆိုင်ကျွန်တော်တို့မြေပြင်တလင်းကတော့အဲ့လိုတိုက်ပွဲလေးကအများကြီးရှိနေတယ်အဲ့မှာတော့တောင်းချောင်းနေတိုင်းလိုကြည့်တယ်အဲ့လိုမျိုးတမန်ငါတို့တမန်သုံးတော့တမန်နှစ်လို့မှာအဲ့ဂျူကြားဂျူကြားလည်းဖြစ်တယ်တမန်ငါဆိုတော့နေတိုင်းနေတိုင်းလိုလိုရှိတယ်အဲ့ဒါ
ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ဘက်ကမိုင်ကုန်းကျေးရွာအတွင်းကိုတော့စစ်ကောင်စီတပ်ဖြစ်တဲ့ခလာရ68ကနေလက်နက်ကြီးနဲ့ပစ်နေတဲ့အတွက်ပြီးခဲ့တဲ့တောက်ကြနေ့ကရွာသားတဦးသေဆုံးပြီးတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကော့ကရိတ်မြို့နယ်နဲ့ဖာပေါ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်နေတယ်လို့ထွက်ပြေးတိမ်းရှောင်ကြတဲ့ဒေသခံတွေလက်နက်ကြီးကြီးစံများထိမှန်ပြီးသေဆုံးမှုတွေလည်းမကြာခဏရှိနေပါတယ်ရှင်။